ကျွန်တော်ဝင်းမပါရွေးကောက်ပွဲအနိုင်ရ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရပါတီအနေနဲ့မနေ့ကပြီးဆုံးခဲ့တဲ့ရှမ်းပြည်နယ်ခရီးစဉ်တွေအင်အားကြီး SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါဝင်အခြားတိုင်းသားပါတီတွေနဲ့တွေ့ဆုံခဲ့ရမှာထူးခြားခဲ့တာကိုနှစ်ဖက်ခေါင်းဆောင်တွေကိုမေးရမှာ NLD အတွင်းမှုသုံးတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုက
ထူးခြားမှုလေးရတော့ဒီမှာသူတို့ခံစားချက်တွေလည်းပြောတာပေါ့ဗျာသို့တော်လည်းပဲရှမ်းပြည်မှာတိုင်းရင်းသားတွေကလည်းလက်နက်ကိုင်အဖွဲ့အစည်းတွေလည်းရှိတယ်တိုင်းရင်းသားတွေကလည်းအများကြီးရှိတယ်မကွေးတိုင်းနဲ့ငစကြောသုံးတာရှိတဲ့နေရာကြီးလေအကြီးကြီးလေတော့ဒီကြားထဲမှာလည်းပဲဒီ SNLD ကိုဖွဲ့ပြီးရတယ်ပဲအစင်လာလက်ကြီးတယ်အများကြီးနိုင်ထားတဲ့ဖွဲ့ကြီးအဲ့ဒီဖွဲ့ကြီးကလာပြီးတွေ့တယ်သူတို့လည်းကြံလာဆုံးကြီးမှုတည်တယ်ဆွေးနွေးကြတယ်ဆိုတော့ဒီရှမ်းပြည်နဲ့ခရီးစဉ်ကဟိုမိုးလေကရမှာမတွေ့ကြရတာကိုလွှမ်းမိုးပြီးတော့အောင်မြင်မှုရတယ်လို့ပြောနေတာပေါ့ဗျာ
ဒါပေမဲ့ SNLD အထွေထွေအတွင်းမှုနဲ့ပြောခွင့်ရဦးဆိုင်လေးကတော့
ပြောမှုလို့ပြောရရင်တော့ကျွန်တော်ကဖြစ်ချင်တာဖြစ်တဲ့နယ်လို့ကျွန်တော်မြင်တဲ့အမြင်ကိုသွားရောက်ရှင်းလင်းပြန်ရပြီမဲ့လို့တပတ်မှာကျတော့ mandate ကိုပါမလာဘူးသုံးချက်ချက်ပေးနိုင်တဲ့ပုံစံမျိုးတစ်ခါကျတော့ကျွန်တော်ပြောပြသမျှကိုကျတော့အကုန်လုံးရေးမှတ်ပြီးတော့မှဒီစီစီဝေးပါတီထိပ်တန်းခေါင်းဆောင်တွေကိုသွားရောက်တင်ပြပါမယ်ဆိုတော့နေထားလည်းရှိတယ်ဗျ discussion ပုံစံမျိုးတော့အပြာအမပြောနိုင်တဲ့နေထားမျိုးတော့မရှိခဲ့ဘူးဗျ
အလာတူ SNLD ဒုက္ခဦးဆိုင်ညွလင်ကလည်းသူ့ရဲ့ Facebook စာမျက်နှာမှာပစက်မပါနရွက်တာပါတဲ့လူပုဂ္ဂိုလ်များနဲ့တွေ့ဆုံဆွေးနွေးခြင်းလို့မနေ့ကဝေဖန်ထားတဲ့အပေါ်မှာမေးရမှာဒေါက်တာအောင်မွန်းညိုက
ကျွန်တော်တို့ကကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်ဘာမှအတော်ဒီပါမလာဘူးဥမာဖြင့်ပြောကြတာလေးရှိတယ်ကချင်မလေးပြောကြတာရှိတယ်နောက်ဒီမှာလည်းပဲဒီ SNLD နဲ့တွေ့တဲ့ချိန်မှာလည်းပဲပြည်တော်စုအစ်စ်မာရောဒီနယ်အစ်စ်မာရောဒေသခံတိုင်းရင်းသားပါတီကအတွက်တော်ကိုယ်စားလှယ်တွေကိုလည်းနေရာပေးစီခြင်းပါတယ်ဆိုတာကိုပြောတယ်ကျွန်တော်တို့ကတော့ဟာဖိတ်တာချပေးမယ်ဘာမှမပြောခဲ့ဘူးသူတို့ပြောတာကိုညက်ချင်လာကြရင်စာရန်ပြုစုပြီးတော့ဘိုလ်လုံးမှုဆောင်ဖွဲ့ကိုတင်ပြအဲ့ဒီကျွန်တော်ဒီလက်ချက်ပေါ်မှာကြည့်ပြီးတော့ဘိုးလုံးမှုဆောင်ဖွဲ့ကလိုအပ်လို့တုံ့ပြန်မယ်
အဲ့ဒီတော့အပြန်အလှန်ဆွေးနွေးတာမဖြစ်ပေမဲ့လည်းကိုဘက်ကထူးထူးခြားခြားပါရီဆွေးနွေးပြီး NLD ဘက်ကတုံ့ပြန်သမျှကိုမေးရမှာတော့ဦးဆိုင်လေးက
NLD ရဲ့အနေထားကအမှန်ကောင်းနေပါရဲ့ဒီလိုမိသားရဲ့တောက်ပံမှုတွေရထားတဲ့ပါတီဖြစ်တယ်ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့အမျိုးသားညီညွတ်ရေးကိစ္စကိုဒါစကြိမ်မမဦးတည်ပြီးတော့လုပ်မယ်ဆိုလို့ရှိရင်အချိန်ကောင်းတော့ဒီကိစ္စကိုအလေးနဲ့ထားပြီးလုပ်ပါလို့ကျွန်တော်တို့တိုက်တွန်းတာဆိုဒီဘက်ကလည်းပြည်ချမ်းဖတ်သားသွားရတဲ့စစ်တမ်းမျိုးလို့ NLD မှာလည်းဒီ message ရသွားမယ်ဒါတော့ကောင်းတဲ့အချက်လို့ပြောလို့ရတယ
်အခုလို SNLD ဘက်ကပြောရမှာဘလို့ထူးခြားမှုရှိခဲ့တယ်လို့ခန်းစားရပါလေလို့မေးရမှာဒေါက်တာအောင်မွန်းညိုက
SNLD ကပြင်ကြတာတော့တကယ့်ကိုပြည်တော်စုကြီးတစ်ခုလုံးအတွက်ကိုသူတို့ပို့ပြီးတော့အမြင်ကျယ်နေလို့ကျွန်တော်ထင်တယ်တို့နဲ့ NLD နဲ့တွေ့ဆုံရရင်ပြီးရောတို့ပါတီအောင်မြင်တယ်ဒါမျိုးအသာမကဘူးမတွေ့ကြရတဲ့တွေ့ဆုံဆွေးနွေးခွင့်မရခဲ့တဲ့ခရီးနဲ့မွန်ပေါင်ပေါင်သူကပြန်တွေ့ဖို့စူးစမ်းပေးစီချင်ပါတယ်တဲ့ဒီပေါ်အောင်ပဲလုပ်ပေးဖို့လိုရင်လည်းသူစူးစမ်းပြီးမယ်အောင်ရင်သေးချင်းနဲ့စီရင်နာကြည့်တာထားတာတကယ့်ကိုတိုင်းပြည်အတွက်ကောင်းတဲ့အလားအလာပဲဒါကိုစိုးတစ်ခုလည်းကြည်တာမဟုတ်ပြည်တော်စုအကျိုးကိုကြည့်တယ်ဆိုတာသိရတာမနေ့ကကျွန်တော်ဝင်တာ
အဲဒီတော့နောက်ထပ်ရောလက်ရှိတစ်ပြည်လုံးအတွက်အရေးပါတာဘာအဓိကဆင်းရဲခဲ့ပြီးတုံ့ပြန်သမျှကိုမေးရမှာဦးဆိုင်လေးကပဲ
ပထမတစ်ချက်ကတော့ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးကိုခရီးအရင်ဘယ်ကနောက်ကျဆိုတာမဟုတ်ပဲနဲ့တစ်ချိန်နဲ့တစ်ပြိုင်နဲ့လုပ်ဖို့လိုအပ်တယ်အဲ့ဒါအဓိကပြောပါမယ်နောက်တစ်ခုဖက်ဒရယ်ပြည်ထောင်စုလို့ပြောတဲ့နေရာမှာပြည်ထောင်စုရဲ့တရုတ်ကကံကိုပေါ်ဆောင်တဲ့နေရာမှာအစဉ်တတန်တက်ကိုအနှစ်သာရကိုပုံပြီးဦးစားပေးပြီးတော့တစ်ချိန်နဲ့တစ်ပြိုင်နဲ့လုပ်ဖို့ဆိုတာဒီနေ့ချက်ကိုကျွန်တော်အဓိကထားပြီးရှင်းပြတော့ဒီဘက်ကလည်းလိုလိုလားလားပဲရင်းမှတ်ပြီးတော့မှခေါင်းဆောင်ပိုင်းကိုကျင်းပြပါမယ်ဆိုတာလေးရခဲ့တာ
ဒီပေါ်အရေးပါမှုကိုလည်းဇတာအောင်မိုးညူက
1989တုန်းက CRPD ပေါ့ဒီသူတို့တော့ကိုစားပြုကော်မတီဘဝကလေးကိုကဒီမိုကရေစီအရေးကိစ္စဖက်ဒရယ်အရေးကိစ္စတွေကိုတကြိမ်နဲ့ဖော်ဆောင်ကြမယ်ဆိုပြီးတော့သဘောတူခဲ့တာတဲ့ဒီမိုကရေစီအရင်လားဖက်ဒရယ်အရင်လားတကြိမ်နဲ့အကောင်အထည်ဖော်မယ်ဆိုပြီးသဘောတူခဲ့ကြပါတယ်တဲ့ယခုလည်းပဲဒီမူတိုင်းပဲဆက်သွားကြပါတယ်တဲ့
အဲ့တော့အခုလို့ဒီ SNLD နဲ့တွေ့ဆုံမှုမှာပြဿနာမဖြစ်ပဲရှိခဲ့တာမျိုးနောက်ရှိခီးစင်မှာဖြစ်ဖို့ဘယ်လိုအကြံပြုချင်ပါလဲလို့မေးရမှာဦးဆိုင်လေးက
ပုံကူမိတိုင်လုံးနဲ့အစားအချိန်ယူပြီးတော့မှinformal ပုံစံမျိုးနဲ့ကြိုတင်ကြည့်နိုင်တယ်ဆိုလို့ရှိရင်တော့ပို့ပြီးတော့အဆင်ပြေနိုင်တာပေါ့နော်လက်ရှိမှာတော့ NLD ကအကူအညီလေးပုံစံမျိုးဆက်ဆံနေတယ်အဲတော့ဓာတ်ညီထားပြီးတော့မှရှင်းပြရမယ်ဇေယအဓိကမထားဘဲနဲ့အကြောင်းအရာကိုအဓိကထားရှင်းနေတယ်ဆိုလို့ရှိရင်တော့နှစ်ဖက်ပို့ပြီးတော့မှရင်းချင်းညီတက်လာနိုင်တယ်ဆိုတော့ message တစ်ခုလည်းကျွန်တော်ပြတိကျရပဲပေးလိုက်နိုင်တယ
်ဒေါက်တာအောင်မွန်းညိုကတော့ဖြစ်ခီးစဉ်တွေ NLD ဘိုးလုံးမှုဆောင်ကော်မတီစီဝေးဆုံးဖြတ်ချက်စောင့်ရအောင်မှာဖြစ်ပေမဲ့အလားတူစင်ပြေအောင်ကြိုပြင်ဖို့တော့အကောင်းမြင်တယ်လို့ဆိုခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမြမ